အာဆီယံခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံမှာဒီပြည်ပကုံကိုကျင်းပလုပ်မယ်။အာဆီယံခေါင်းဆောင်ရဲ့အစည်းအဝေးမှာလူဝင်ကြပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်လူခွင့်အဖွဲ့တွေကဗိုလ်တပ်ခုနဲ့မှတိုက်တွန်းလိုက်ပါတယ်။အင်္ဂလိပ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးခိုးလုံကြတဲ့တိုင်းနယ်ကြီးရဲ့လူဝင်ကြဒုက္ခတွေကိုထားနေပြန်ပြီးအတွက်မြန်မာဘက်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်တွေပါတဲ့စုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခန်းစားဟာအပြည့်အစုံဆောင်ဖော်ပြထားကြောင်းဒီလအစောပိုင်းမှာပေါက်ကြားခဲ့တဲ့နောက်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရင်းကြရင်းရဲ့ပြင်ပကြမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားသဘောတူညီချက်ရထားပြီမဲ့ပြန်ပွဲအစီအစဉ်ကိုဘူးကြီးမဆနိုင်သေးပါဘူး။ဒါကမြန်မာနိုင်ငံကိုပြန်သူ့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့မြန်မာအစိုးရကသူ့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ညှင်းဆိုတာကြောင့်ဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အာဆီယံအရေးပေါ်တော့ပြန်ဆောင်ရွက်ရေးနဲ့တုံ့ပြန်ရေးအဖွဲ့ကတော့ဒီဒုက္ခတွေတွေသူတို့သဘောနဲ့သူတို့နေရပြန်ရင်နှစ်နှစ်တွင်းပြီးစီးနိုင်တယ်လို့ဒီအစီအစဉ်ခံစားမှထပ်မံထားတာပါ။ဒါပြန်ရုံးကြဆိုတဲ့အတုံးလုံးကိုလည်းဆက်တွင်းမရေးတာဖြစ်ပါဘူး။ Human Rights Watch လူ့ခွင့်ဆောင်ကြည့်အဖွဲ့ကတော့အခုကျင်းပမယ့်အစည်းအဝေးမှာရုံးကြပြဿနာကိုအာဆီယံခေါင်းဆောင်တွေနဲ့ပြန်လည်တုံ့ပြန်တင်ကြောင်းပြောခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်းရင်းကြရပုံမှန်မြန်မာလက်နက်ကန်ရဲ့ရက်စက်မှုတွေကိုအာဆီယံခေါင်းဆောင်တွေမျက်ကွယ်ပြုမထားတယ်လို့ပြောပါရင်မြန်မာအစိုးရကတော့အခုလိုဆက်ဆဲမှုတွေကိုညှင်းဆို့ထားပေမဲ့အာဆီယံဖွဲ့ဝင်တွေကမလေးရှားဥဆောင်ပြီးတော့ရင်းကြရပုံမှန်မြန်မာအစိုးရလှုပ်ဆောင်မှုတွေရှုံချခဲ့တာပါ။ဒါပေမဲ့အာဆီယံအဖွဲ့ကြီးကတော့ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်မဆက်တဲ့မှုကိုစုပ်ကန်ထားဆဲဖြစ်ပါတယ်။ဒီအာဆီယံခေါင်းဆောင်တွေအစည်းအဝေးကိုမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်။